နိုင်ငံရဲ့ချမဂျပန်ရဲ့စီးရီးခန္ဓာကိုတိုးမြှင့်ဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့အစီအစဉ်ကိုဖိလစ်ပိုင်အစိုးရကထောက်ခံလိုက်ပါတယ်။မစ္စတာအာဘေနဲ့ဖိလစ်ပိုင်သမ္မတဘင်နီနိုအကွီနိုတို့တိုကျိုမှာအင်ကာနေတွေ့ဆုံဆွေးနွေးပွဲအပြီးမှာအခုလိုထောက်ခံကြောင်းကြေညာချက်ထွက်ပေါ်လာခဲ့တာပါ။အခုတွေ့ဆုံပွဲဟာတောင်တရုတ်ပင်လယ်ပြင်ထဲကတရုတ်နဲ့နယ်မြေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေထဲမှာပါတဲ့ဂျပန်နဲ့ဖိလစ်ပိုင်နဲ့နိုင်ငံကြားဆက်ဆံရေးပိုခိုက်မာတာကိုပြတ်တားမှုဖြစ်နေရှုမြင်ကြပါတယ်။ဂျပန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမှာဂျပန်နိုင်ငံကိုသူ့ရဲ့မဟာမိတ်တွေအတိုက်ခိုက်ခံရခြင်းတွားရအကူအညီခွင့်ပေးရမယ်ဆိုရင်ဒီအပြောင်းအလဲကိုကြိုးဆိုကြောင်းမစ္စတာအကွီနိုကအခုလိုပြောကြားလိုက်ပါတယ်။
We therefore do not view with alarm any proposal to revisit the Japanese constitution if the Japanese people so desire.
တကယ်လို့ဂျပန်နိုင်ငံသားတွေကသာလက်ခံမယ်ဆိုရင်ဒီကိစ္စအတွက်ဂျပန်ဖွဲ့စည်းပုံဥပဒေကိုပြန်ကောက်ဖို့အစိုးတင်နေကြမလို့တော့ပါဘူး။ဒီလိုလုပ်တာအထူးသဖြင့်နိုင်ငံတကာအတွက်ဂျပန်ရဲ့လှုပ်ဆောင်နိုင်မှုပိုလာမှာဖြစ်တယ်လို့ဒေသရင်းငြိမ်းချမ်းတည်ငြိမ်အတွက်လှုပ်ဆောင်နေမှုတွေမှာလည်းပိုးပြီးအနီးကပ်လှုပ်ဆောင်နိုင်တယ်မှာဖြစ်ပါတယ်လို့ Mr. Aquino ကပြောတာပါ။ Mr. Abe ရဲ့လက်ရှိအနာရ Liberal Democratic Party ကဖွဲ့စည်းပုံဥပဒေမှာကာကွယ်ဆန်ပူးပေါင်းမှုတွေလှုပ်ခွင့်ပြုဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အခုလိုအစိုးပြုချက်တွေအတွက်ဒီအစိုးရကဒေါသတကြီးကန့်ကွက်ခဲ့တယ်လို့ဒါဒုတိယကမ္ဘာစစ်နောက်ပိုင်းစိတ်ပြည့်စရာကိစ္စတရဖြစ်ပြီးဒေသရင်းတင်းမာမှုတွေကိုပိုးပြီးတိုးလာစေမယ်လို့ဆိုပါတယ်။